Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တနင်္ဂနွေနေ့ညဖက်6:20စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့58တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလာဝအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ဒီကနေ့ထိတ်တန်းရောက်သတင်းတွေထဲမှာတော့ဆီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုကြောင့်လူသားချင်းနဲ့ချီပြီးတော့သေဆုံးခဲ့ရပါတယ်။တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုကြားပြန်နားထောင်ပြီးသတင်းအချက်အလက်ရယူတဲ့အစီအစဉ်တွေကိုအမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီကရပ်ဆိုင်းလိုက်ပါတယ်။မနေ့ဖြန်မှာကျင်းပမဲ့ကုလရာသီဥတုပြောင်းလဲခြင်းဆိုင်ရာညီလာခံအကျိုးအဖြစ်ကမ္ဘာတစ်လွှားရာသီဥတုပြောင်းလဲမှုဆိုင်ရာလူမှုလှုပ်ရှားမှုတွေကိုဖော်ဆောင်နေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ NLD ပါတီကောင်ဆောင်တဦးဖြစ်တဲ့ဦးညံဝင်းရဲ့ခီးစဉ်မှာကြားရဖို့ရှိတာကတော့
သူတို့ဆိုတာတက်လာတဲ့ခါမှာဒီပြပရောက်ဒုက္ခတွေမှာနိုင်ငံသားတွေကိုဒီတက်ပို့ပြီးဆောင်ရှောက်မယ်ပေါ့နော်။ဥမာထိုင်းနဲ့ဥမာစင်ကြောပေါ့နော်။အဲ့လိုပဲမြန်မာနိုင်ငံနေတဲ့နေဆက်ဒီသားတွေကိုနေဆက်ဒီသားမှာရုံးကနေဖွင့်ပြီးမြန်မာနိုင်ငံသားတွေဆောင်ရှောက်
ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတယောက်ပြောတော့ရပါရှင်။အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါ။ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကောင်ကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပြည်စာများနဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ဒီလိုဆောင်းပါးတွေမတိုင်ခင်ခုရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့သတင်းတွေကိုမှတ်သိနေထိုင်တဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားတို့ရဲ့တိုက်ခိုက်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးလူ40လောက်ဒဏ်ရာရရှိခဲ့တယ်လို့ဆီးရီးယားရေလှောက်ရှားသူတို့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။လူစီကားရာဈေးကိုထိမှန်ခဲ့တယ်လို့သတင်းတွေဖော်ပြပါတယ်။လေကြောင်းတိုက်ခိုက်မှုတွေကတူရကီနယ်စပ်နဲ့20ကီလိုမီတာအဝေးကအစ်တလီခရိုင်တွင်းအာရီဟာမြို့ကိုထိမှန်ခဲ့တာဖြစ်တယ်လို့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗြိတိန်ချင်းဆိုင်ဆီးရီးယားရေစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဒီဒေတာမှာတော့အယ်ကာရာဂွန်ရဲ့နူစရာတအူအပါအဝင်အစ္စလာမစ်အစွန်းရောက်တိုက်ခိုက်ရေးသမားတွေကထိန်းချုပ်ထားတာဖြစ်ပါတယ်။အစ္စလာမစ်အစွန်းရောက် ISIS တွေလှုပ်ရှားရာဒေတာတော့မဟုတ်ပါဘူး။စက်တင်ဘာလကစတင်ခဲ့တဲ့ဆီးရီးယားနိုင်ငံတွင်းကရုရှားတို့ရဲ့လေကြောင်းထိုးစစ်တွေဟာအစ္စလာမစ်အစွန်းရောက် ISIS တိုက်ခိုက်ရေးသမားတို့ကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်ဘဲဆီးရီးယားသဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့အတွက်ရုရှားတို့ကလေကြောင်းတိုက်ခိုက်မှုကိုဆင်နွှဲနေတာဖြစ်တဲ့ဆိုပြီးအမေရိကန်နဲ့တခြားမဟာမိတ်တပ်ဖွဲ့တွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။
အမေရိကန်ဆိုရအနေနဲ့တန်းနေချီတဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းစကားပြောဆိုမှုကိုကြားဖြတ်နားထောင်ပြီးသတင်းချက်လက်စုဆောင်းတဲ့လုပ်ငန်းကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ contract ဝန်ထမ်း Edward Snowden အလုပ်လုပ်ခဲ့တဲ့ရှုပ်ဝဲအစီအစဉ်ကိုပိတ်သိမ်းခဲ့ပြီးတဲ့နောက်သဘောထားကွဲလွဲမှုတွေဖြစ်လာပြီးနောက်ဆုံးမှာဒီလုပ်ငန်းကိုအခုလိုအဆုံးသတ်လိုက်တာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ metadata မှတ်တမ်းအစီအစဉ်ကြီးကဌာနရဲ့လုပ်ငန်းစဉ်မှာပိုပြီးတင်းကျပ်လုံခြုံတဲ့နည်းလမ်းတွေကိုအစားထိုးသုံးစွဲလိုက်ပြီးလို့တောက်ကြနေကကြေညာချက်ထုတ်ပြန်ပါတယ်။ NSA ကအဲ့ဒီအစီအစဉ်ကိုစနေနေ့မှအဆုံးသတ်လိုက်ပြီးတော့စနစ်အစ်စ်နဲ့အစားထိုးခဲ့တာဖြစ်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံရဲ့လွတ်လပ်ခွင့်ဆိုင်ရာဥပဒေအရအစိုးရက metadata မှတ်တမ်းကတယ်လီဖုန်းသတင်းအချက်အလက်တွေကိုရယူခြင်းနဲ့ဆိုရင်သက်ဆိုင်ရာတယ်လီဖုန်းကုမ္ပဏီကတဆင့်တောင်းဆိုရမှာဖြစ်ပါတယ်။အဲ့ဒီလျှောက်လွှာတဲ့မှာအစိုးရကသက်ဆိုင်ရာပုဂ္ဂိုလ်ရဲ့လိပ်စာဒါမှမဟုတ်အကောင့်စတဲ့တိကျတဲ့အချက်ကိုအခြေခံပြီးတော့သတင်းချက်လက်တွေကိုလက်တွေ့ကြကြကန့်သတ်ရယူရမှာဖြစ်ပါလေ။ဒီစနစ်သက်ကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့တစ်ဖက်မှာနိုင်ငံသားတွေရဲ့ပုဂ္ဂလိကဆိုင်ရာကာကွယ်ပေးမှုပိုအားကောင်းလာပြီးတစ်ဖက်မှာလည်းနိုင်ငံထဲမှာနေတဲ့လူတယောက်နဲ့ပြည်ပမှာနေတဲ့အကြမ်းဖက်သမားတွေကြားဆက်သွယ်မှုတွေကိုဖော်ထုတ်နိုင်မှာဖြစ်တယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားမှုရုံးကပြောဆိုပါလေ။ပြီးခဲ့တဲ့ဇန်နဝါရီလကအမေရိကန်သမ္မတဥပမာကဒီစီစဉ်ကိုအဆုံးသတ်မယ်လို့ပြောပြီးဂျွန်လတ်မှာကွန်ဂရက်လွှတ်တော်ကကန့်ကွက်ခဲ့ပေမဲ့6လတာဆက်လက်လှုပ်ဆောင်မှုတက်တန်းကစနေနေ့ညမတိုင်ခင်ကုန်ဆုံးသွားခဲ့တာဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းဘက်ကတူရကီလုံခြုံရေးတပ်ကနေဖြစ်ချခဲ့ပြီးတဲ့နောက်တည်ဆုံခဲ့ရတဲ့ရုရှားလေယာဉ်ကလေယာဉ်မှုတအူးရဲ့ရုပ်အလောင်းကိုပြန်လည်ပို့ဆောင်နေတယ်လို့တူရကီကဒီကနေ့ပြောပါတယ်။ရုရှားလေယာဉ်မှုရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကတူရကီနိုင်ငံကိုသယ်ယူခဲ့ပြီးအော်တိုရောခရစ်ယာန်ထုံးနှံဆင်လာတိုင်ဆောင်ရွက်ထားတယ်လို့လည်းတူရကီနိုင်ငံခြားရေးဝန်ကြီးအာမက်ဒါဗူတိုဂလူကပြောပါတယ်။လေယာဉ်ပြတ်ကျစေအတွက်ရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေကဒုတိယလေယာဉ်မှုကိုကယ်တင်နိုင်ခဲ့ပေမဲ့ရုရှားစစ်သားတအူးကတော့ကယ်တင်ဖို့စူးစမ်းစဉ်အတွင်းမှာပဲသေ င်းဆုံးခဲ့ရတာဖြစ်ပါတယ်။လေယံကဆီးရီးယားတပုံတွေထိမ့်ချုပ်ထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့အင်္ဂါနေ့ကပြတ်ကျခဲ့တာဖြစ်ပါတယ်။လေယံပြန်တမ်းမှုလမ်းကြောင်းနဲ့ပတ်သက်ပြီးတော့တူရကီနဲ့ရုရှားတို့ကြားမပြေမလည်ဖြစ်နေစေပါ။ရုရှားလေယံဟာတူရကီဝင်ဟင်ပိုင်းနဲ့ထဲချိုးဖောက်ဝင်ရောက်ခဲ့တယ်လို့တူရကီကပြောဆိုနေပြီးရုရှားဘက်ကတော့ဆီးရီးယားပိုင်းနဲ့ထဲကနေဘယ်တော့မှမထွက်ခဲ့ဘူးဆိုပြီးတော့ငြင်းဆန်နေတာဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကတူရကီကိုစီးပွားရေးအရာတန်းခတ်ပိတ်ဆို့မှုအမိန့်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီတန်းခတ်ပိတ်ဆို့မှုအရာတူရကီထုတ်ကုန်တချို့ရုရှားကတင်သွင်းခဲ့ပိတ်ပင်လိုက်ပြီးရုရှားနိုင်ငံတွင်တူရကီကုမ္ပဏီတွေရဲ့လုပ်ငန်းတွေအပေါ်မှာတက်ရောက်မှုတွေရှိစေမဲ့ရုရှားနိုင်ငံတွင်ကတူရကီတို့ရဲ့အလို့အကိုင်းတွေကိုစာချုပ်တွေတက်တန်းတိုးခွင့်ကန့်သတ်လိုက်တာဖြစ်ပါတယ
်။အာဖရိကလယ်ပိုင်းနိုင်ငံမှာစီးလုံးညီညွတ်မှုရှိဖို့နဲ့ကိုယ်ခွေရဘာသာမတူတဲ့အတွက်စိတ်ဝမ်းကွဲပြားမှုတွေမဖြစ်ကြဖို့ပေါ့ပြဟမင်းကြီးကတိုက်တွန်းလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာအာဖရိကအလဲပိုင်းကိုလာရောက်ခဲ့တဲ့ခီးစဉ်တွင်ဘန်ကွေမြို့ကသမရနန်းတော်မှာမိန့်ခွန်းပြောရမှာပေါ့ပြဟမင်းကြီးဖရန်စစ်ကအခုလိုမှာကြားခဲ့တာဖြစ်ပါတယ်။ပေါ့ဖရန်စစ်ရဲ့ခီးနဲ့ပတ်သက်ပြီးတော့ခရစ်ယာန်နဲ့မွတ်စလင်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြားနှစ်နှစ်ချီပျက်စီးရွေးရွေးမှုတွေဖြစ်ခဲ့တဲ့အာဖရိကအလဲပိုင်းအတွက်အပြောင်းလဲဖြစ်ဖို့ပြည်သူတွေကမျှော်လင့်ချက်တွေရှိနေကြပါတယ်။ပေါ့ပြဟမင်းကြီးကိုပြည်သူတွေကငြိမ်းချမ်းရေးတမန်တော်အဖြစ်နဲ့ရှုမြင်ရတယ်လို့ပေါ့ဖရန်စစ်မရောက်ခင်သမရကက်သရင်းဆမ်ဘာပင်ဇာကပြောဆိုခဲ့ပါတယ်။အာဖရိကလယ်ပိုင်းဒေသမှာ2013ခုနှစ်မတ်လကသမရဟောင်းဖရန်ကွိစ်ဘိုဇစ်ကိုရာထူးကဖျောက်ချခဲ့တဲ့ဆလီကာမွတ်စလင်တပုံအဖွဲ့ရဲ့အကြမ်းဖက်မှုတွေဖြစ်ချိန်ကစပြီး၃နှစ်နီးပါးအကြမ်းဖက်မှုတန်းခံခဲ့ရတာဖြစ်ပါတယ်။ဆလီကာအဖွဲ့ရဲ့တပ်ဖြတ်မှုတွေကြောင့်အန်တီဘလော့ဂါလို့ခေါ်တဲ့ခရီးယန်စစ်သွေးကြွအဖွဲ့ပေါ်ပေါက်ပြီးတော့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးထင်ညာပေးနေပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာနိုဝင်ဘာလ30ရက်နေ့မနေ့ဖြန်မှာကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံမှာထိရောက်တဲ့ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆိုင်ရာစာချုပ်တစ်ခုပေါ်ပေါက်လာရေးဖိအားပေးတဲ့အနေနဲ့ကမ္ဘာတစ်လောမှာချီတက်တောင်းဆိုမှုတွေဆင်နွှဲနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေဒီကနေ့မှာပဲဓာကာမြို့တော်မှာလူမှုစုဝေးချီတက်ပွဲတရက်ကိုပြုလုပ်ခဲ့ကြပြီးရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အလေးထားဆောင်ရွက်ဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုခဲ့ပါတယ်။ပါရီမြို့မှာကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာဖန်လွန်အင်တန်းွေရှော့ချရဲ့အပေါ်သဘောတူညီချက်တရက်ထွက်ပေါ်လာရေးကမ္ဘာခေါင်းဆောင်တွေကိုဖိအားပေးတဲ့ကမ္ဘာတလားလူမှုလှုပ်ရှားမှုအဖြစ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းဒီကနေ့တတိယမြောက်နေ့အဖြစ်တောင်းနဲ့ချီတဲ့လူဝေးစုဝေးချီတက်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းရာနဲ့ချီတဲ့လူဝေးစုဝေးချီတက်ခဲ့ကြပြီးရုပ်ချင်းလောင်စာစီအပေါ်မှီခိုးမှုကိုရှော့ချဖို့ပြန်ပြင်းပြဲစွန့်အင်ကိုစတင်အသုံးပြုဖို့နဲ့တစ်တောတွေနဲ့မြေလွတ်မြေရန်တွေပေါ်မှာစောင်းစီစိုက်ခင်းတွေတိုးချက်စိုက်ပျိုးမှုတွေကိုရပ်ဖို့အတွက်အစိုးရကိုတောင်းဆိုခဲ့ကြပါတယ်
။2015ခုနှစ်ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့အတွက် Getting to Zero လို့ခေါ်တဲ့ရောဂါဖြစ်ပွားမှုပပျောက်ပြီးသုံးရဆင့်တီရအောင်ဥတီဆောင်ရွက်ရမယ်။ရည်ရွယ်ချက်အရာဒီရောဂါကြောင့်2000ခုနှစ်ကစပြီးတော့ကူးစက်မှု35ရာခိုင်နှုန်းရော့ကျလာအောင်ဆောင်ရွက်ခဲ့ပြီး2004ခုနှစ်ယောဂါဖြစ်နှုန်းအမြင့်ဆုံးအချိန်ကစကြည့်ရင်ယောဂါကြောင့်သေဆုံးမှု42ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ HIV AIDS ယောဂါတိုက်ဖျက်ရေးအတွက်ဆောင်ရွက်ခဲ့တဲ့ခရီးတစ်လျှောက်ယောဂါရှိသူတွေရဲ့သွေးထဲကကူးစက်ပိုးပမာဏရော့ကျပြီးတခြားသူတွေကိုမကူးနိုင်အောင်ဆေးဝါးကုသနိုင်ပြီးတင့်လျော်တဲ့ဆေးကုသမှုတွေနဲ့ HIV ယောဂါရှိသူတွေသက်တမ်းပိုရှည်အောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။နေစဉ်ဆေးတလုံးတောက်ချင်းအဖြစ် HIV ယောဂါပိုမရှိသေးသူတွေကိုယောဂါကူးစက်မှုကနေအကာအကွယ်ပေးနိုင်တယ်လို့ American ကူးစက်ယောဂါထိန်းချုပ်ရေးဌာနကပြောဆိုပါတယ်။ဒီယောဂါပိုနဲ့ပတ်သက်ပြီးအချိုးအကွေတစ်ခုဖြစ်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့ HIV AIDS ဆိုင်ရာယောဂါသုတေသနလုပ်ငန်းတွေနှစ်ပေါင်းများစွာဆောင်ရွက်ခဲ့တဲ့အမျိုးသားကျန်းမာရေးအဖွဲ့ NIH ကဒေါက်တာ Anthony Fauci ကပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာ HIV ယောဂါဆွဲကပ်နေသူပေါင်း38တန်းရှိတဲ့အထက်ကတစ်နှစ်ကိုလူတစ်တန်းလောက်သေဆုံးမှုရှိပြီးနှစ်တန်းလောက်ယောဂါကုရေတံခံနေရပေမဲ့အာဖရိကတောင်ပိုင်းတဲကန်နယ်ရဒေသမှာယောဂါတိုက်ဖျက်ရေးအတွက်တိုးတက်အောင်မြင်မှုတွေရှိခဲ့ပါတယ်။
အနောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံသမိုင်းရဲ့အပွင့်လင်းဆုံးချင်းပါတဲ့ရွေးကောက်ပွဲချင်းပါနေပြီးမဲဆန္ဒရှင်တွေသမ္မတသစ်နဲ့လွှတ်တော်သစ်ကိုမဲပေးရွေးချယ်နေကြပါတယ်။မဲဆန္ဒရှင်ပြည်သူ၅သန်းတို့အနေနဲ့သမ္မတလောင်း14ဦးတည်းကစိတ်ကြိုက်တူရွေးချယ်မဲပေးခွင့်ရပြီးရွေးကောက်ပွဲကြိုကာလတုန်းကတော့ဘယ်သူအနိုင်ရမယ်ဆိုတာကိုရှင်းရှင်းလင်းလင်းမရှိဘူးလို့သုံးသက်သူတို့ကပြောပါတယ်ကိုစလဲလောင်တူဦးကမဲရီအတွက်50ရာခိုင်နှုန်းချော်မရခဲ့ရင်တော့ဒုတိယကြိမ်ရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပရမှာဖြစ်ပါတယ်အခုရွေးကောက်ပွဲရဲ့အစအဦးရလဒ်တွေကတော့မနေ့ပြန်တနင်္လာနေ့မှာစတင်ထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်ရှင်ဥရောပတိုက်စီကိုအလုံးအရင်းနဲ့ဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေအရေးအဖြစ်ရှာဖို့တူရကီနဲ့ဥရောပသမဂ္ဂတို့ဒီကနေ့တနင်္ဂနွေနေ့မှာဆွေးနွေးနေကြပါတယ်။ကမ္ဘာတခြားဒေသတွေကပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေကြောင့်နေရာစွန့်ခွာထွက်ပြေးကြသူတွေအရေးကြောင့်ဒီနေ့အတွင်းမှာတူရကီနဲ့ဥရောပသမဂ္ဂတို့အတွက်ဝင်ထုတ်ဝင်ဖို့ဖြစ်ခဲ့ရပါတယ်။လက်ရှိအချိန်ထိတူရကီနိုင်ငံကလက်ခံထားတဲ့စစ်ပြေးဒုက္ခသည်တွေကိုကူညီဖို့ဒေါ်လာ 3.2 ဘီလီယံအကူအညီပေးရင်နှစ်ဖက်တို့သဘောတူကြဖို့ခန့်မှန်းထားပါတယ်။အကူအညီပေးမဲ့အထက်မှာဆီးရီးယားပြည်ရင်းစစ်ကြောင့်ထွက်ပြေးခဲ့ကြရတဲ့ဆီးရီးယားပြည်သူ 1.2 သန်းတို့လည်းပါဝင်ပါတယ်ရှင
်။တင်းငွေတွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်လိုက်တင်ဆက်ပေးသွားပါရမယ်။အစိုးရတည်လက်ထက်လုပ်ငန်းစဉ်တွေထဲတရားဥပဒေစိုးမိုးရေး၊ငြိမ်းချမ်းရေး၊ဖော်ဆောင်ရေးအပါအဝင်ဒုက္ခသည်တွေဦးစားပေးလှုပ်ဆောင်သွားမယ်အကြောင်းဂျပန်ရောက် NLD ပါတီထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဦးညာဝင်းကဂျပန်ရောက်မြန်မာနိုင်ငံသားတွေကိုပြောဆိုလိုက်ပါရယ်။ဂျပန်ကိုရောက်နေတဲ့မြန်မာနိုင်ငံသားတွေဖက်ကလည်း NLD ဦးဆောင်တဲ့အစိုးရတည်အပေါ်သူတို့ကူညီဆောင်ရွက်ပေးနိုင်တာတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မေးမြန်းဆွေးနွေးခဲ့ကြပါရယ်။အသေးစိတ်ကိုတော့မဆုမုံကဆက်သွယ်စုံစမ်းတင်ပြပေးထားပါရယ်ရှင်
။ဟုတ်ကဲ့ပါ။2015ရွေးကောက်ပွဲမှာအစိုးရတည်ဖွဲ့စည်းနိုင်မဲ့အထိပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုကော်မတီဝင်တဦးဖြစ်သူဦးညံဝင်းဟာဂျပန်အစိုးရရဲ့ဖိတ်ခေါ်ချက်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေချိန်ဒီကနေ့နိုဝင်ဘာလ29ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပါတယ်။ NLD ဦးဆောင်တဲ့အစိုးရတည်ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဦးညံဝင်းကရှင်းလင်းပြောကြားခဲ့တယ်လို့ဂျပန်နိုင်ငံရောက်မြန်မာတဦးဖြစ်တဲ့ဦးကျော်သူကအခုလိုပြောပြပါဗျ။ဒ
ီအစိုးရလက်ပြောင်းမဲ့အနေအထားတော့ပေါ့နော်အစိုးရပေါ့နော်နောက်တစ်ခုကတော့ဒီဥပဒေအရနဲ့ပတ်သက်ပြီးဟိုမာဒီမာစစ်တပ်ကိုတရားစီရင်တဲ့ဘိုင်နဲ့ပြည်သူ့ကိုတရားစီရင်တဲ့ဘိုင်ကွဲနေတဲ့အနေအထားတော့ပေါ့နော်ဥပဒေအရဘိုင်တော့နောက်တိုင်းသားဒေသတွေကအញ្ញိုင်းကိစ္စတော့နောက်အခုအစီအញ្ញိုင်း process တွေပါတော့ပေါ့နော်နောက်ဆုံးတစ်ခုကတော့ Ranger ပန်ဂါလီတွေဟိုဘလို energy policy ပေါ့နော်အားလုံးနေပါတော့သူပြောတဲ့အနေအထားကိုလည်းအားလုံးကဂျင်းနဲ့တဲ့အနေအထားရှိတာပေါ့နော်ဒီတိုင်းဒါတိုင်းဒါတယောက်သူတို့နယ်မြေဒေသတွေနေထိုင်တော့ဖက်ဒရယ်ပြည်ထောင်စုနေထိုင်ရောအခုဆက်နေပြီးဖြစ်ပေါ်နေတဲ့ဖြစ်ပွဲနေတာပါနဲ့အားလုံးနေတာပေါ့နော်ဒီကတော့နောက်တစ်ခါဒီနေတိုင်းလုပ်ငန်းစဉ်တွေမှာ energy ကနောက်ထပ်ဒီတိုင်းပဲဆက်သွားမလားအနေအထားတော့နောက်တော့ energy ရဲ့မူဝါဒတွေလည်းနေနေနေတာရှိပါတယ်မပီပါပါစီရတို့ကတည်းကဒီနောက်ဆိုးရတဲ့ထက်မှမလို့များဆက်ပြီးဟောပြင်မယ်ဆိုရင်နေတာပေးတဲ့ခါမှာတော့အကယ်ဥညာဝင်ကတော့ဒီအခုချိန်မှာတော့ဆိုးရမဟုတ်သေးဒါပေမဲ့သူတို့ဆိုးရတက်လာတဲ့ခါမှာဒီပြပရောက်ဒုက္ခတွေမှာနိုင်ငံသားတွေကိုဒီတက်ပို့ပြီးစောင့်ရှောက်မယ်ပေါ့နော်ဥမာထိုင်းနဲ့ဥမာရှင်ပြဟောနော်အဲ့လိုပဲမာနိုင်ငံတွေနဲ့နေသက်သာလူတွေကိုနေသက်သာမှာရုံးခန်းတွေဖွင့်ပြီးမာနိုင်ငံသားတွေစောင့်ရှောက်မယ်ဆိုရင်ပို့ပြီးအဆင်ပြေမယ်တော့အဲ့တော့နောက်တစ်ခါသူတို့နောက်ပိုင်းတက်လာမယ်ဆိုရနေနဲ့အဲ့လိုနိုင်ငံသားတွေကောက်ွယ်ပြီးဒီတက်ပို့ပြီးဟောသောသောပြည်သူတို့စီစဉ်ထားနေတော့လည်းသူရှင်းပြပါပါမယ
်။ဦးညံဝင်းနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဦးအောင်ထွန်းလင်းကလည်းအခုလိုမျိုးရွေးကောက်ပွဲအပြီးအနိုင်ရပါတီခေါင်းဆောင်တဦးရောက်ရှိလာတဲ့အပေါ်မှာဝမ်းသာကြိုဆိုကြပြီးတော့ဦးညံဝင်းဘက်ကဂျပန်ရောက်မြန်မာနိုင်ငံသားတွေသိလို့တဲ့အချက်တွေရှင်းလင်းပြခဲ့တဲ့အပေါ်ကျေနပ်မှုရှိပါတယ်လို့ပြောပါရတယ်
။တော်တော်ကိုယ်ဝင်နေနေလည်းပြောပါရတယ်ပြပြသားသားလည်းပြောပါရတယ်ကျွန်တော်တို့လူလူထူးထူးလည်းရှိပါတယ်ခင်ဗျဒီဆိုရဖိတ်ခေါ်တဲ့စီစဉ်နေလာတဲ့ချိန်မှာကျွန်တော်တို့ဒီလိုအခုကျွန်တော်တို့ဒီအချိန်ပေးပြီးတော့ဗောနော်သူမအားတဲ့ဒီဟာဒေါက်တာဒါကျွန်တော်သူ့ကိုလည်းအရင်အားနာပါတယ်အသက်ကြီးတဲ့လူကြီးတယောက်ဒီချောင်းဆိုရာသီဥတွေလည်းအေးနေပြီလေအဲ့ချိန်မှာသူလာပြီးတော့ကျွန်တော်ကိုလူလူထူးထူးကပြောဆိုသွားတာလေတကယ်မိသားစုဝင်တယောက်တွေ့ရလို့ပါလေအခုအဲ့လိုခံစားပါတယ်ခင်ဗျကျွန်တော်တို့အဓိကခိုင်ပြောနေကြတော့ဒီတိုင်းရင်းသားဒေသတွေနဲ့ဟိုတိကျကိစ္စတွေဗောနော်သူအဲ့ဒီကိစ္စတွေသူတို့အဓိကထားပြီးတော့မိသားရင်းညာဆေးရေးကိစ္စလည်းဆောင်ရနေသလိုဒီသူဟာဒီနိုင်ငံရေးအကျဉ်းသားလုံးယောက်ကြီးမာလည်းသူကျွန်တော်တို့မေးတဲ့မြန်တဲ့ချိန်မှာတော့နော်ဒီဖန်လက်ရှိမနိုင်ငံကနိုင်ငံရေးကျင်းစားတဲ့အများကြီးရှိနေသေးတဲ့ကိစ္စကိုသူတို့အဓိကထားပြီးကြိုင်ဆိုင်ဆောင်ရွက်မယ်ဆိုတော့ကိစ္စမျိုးပေါ့နော်ကျွန်တော်ဒီဟာအဓိကကြားနေတဲ့ချက်လေးပြောကြပါရစေခင်ဗျ
အရင်ဆိုးရလက်ထက်တွေတုန်းကမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံတကာမှာ NLD လွတ်မြောက်နယ်မြေဌာနခွဲတွေအဖြစ်ရပ်တည်ပြီးဒီမိုကရေစီရဲ့လှုပ်ရှားဆောင်ရွက်ခဲ့ကြပေမဲ့လို့အခု NLD အဆိုးရလက်ထက်နိုင်ငံတကာရောက်ပါတီဝင်တွေဘလို့ရပ်တည်ဆောင်ရွက်တင်နေဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဦးအောင်ထွန်းလင်းကအခုလိုပြောပြပါဗျာ။နိုင်င
ံရေးအခွင့်အရေးတစ်ခုအခုဒီ NLD ရက်တက်သွားပြီဆိုတော့ပြောင်းလဲသွားပြီဆိုလား။အဲ့ဒါဆိုတော့ကဒီအပြင်မှာရှိနေတဲ့အဖွဲ့အစည်းတွေပေါ့နော်။အဲဘလို့ရည်ရည်ကြမယ်နောက်ပြီးတော့ဒီ NLD LA ဆိုတဲ့အဖွဲ့ကြီးရှိရမလားကျွန်တော် Liberty Area လွတ်မြောက်နေပြီပေါ့နော်အဲ့တော့အဲ့ဒီအဖွဲ့တွေဘလို့ရည်ရည်ကြမလဲဆိုတိုင်းဟာအဓိကကျွန်တော်ကတော့ဒီမှာကျွန်တော်နားဆောင်ရတာအဲ့ဒါလေးတော့ကြိုက်ပါတယ်အပြည့်လို့ဆိုတော့ NLD ဆိုတာကပြောတယ်ကျွန်တော်မြန်မာနိုင်ငံမှာမဲလဲနိုင်သားကြီးပေါ့နော်ဒီလွတ်မြောက်နေပြီဆိုတဲ့စကား LA ဆိုတဲ့စကားကို Liberty Area ဆိုတော့မလိုအပ်တော့ဘူးဆိုတဲ့ဟာလေပေါ့နော်အဲ့တော့ဒီမှာရှိတဲ့အဖွဲ့အစည်းတွေအဲ့ရည်ရည်မှာဆိုရင် unit တခုစီပေါ့နော်ဗန်နိုင်ငံမှာရှိတဲ့ဟာပေါ့ unit နိုင်ငံမှာရှိတဲ့ unit တခုဆိုအဲ့လိုရည်ရည်ကကောင်းပါတယ်ဆိုအဲ့ဒီစကားလေးကိုကျွန်တော်ကတော့စိုက်လို့မှတ်ထားတာပါခင်ဗျာ
ဦးညံဝင်းဟာတိုကျိုမြို့မှာရှိတဲ့ဂျပန်ရောက်မြန်မာမိသားစုတွေနဲ့မနေ့ပိုင်းမှာတွေ့ဆုံခဲ့ပြီးတဲ့နောက်ခရီးဆက်ပြီးတော့ကျိုတိုမြို့တော်ဟောင်းကိုသွားရောက်มาပါကျိုတိုတက္ကသိုလ်မှာအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်သူတေတနာလုပ်ခဲ့စဉ်တုန်းကနေရာတွေကိုသွားရောက်လေ့လာมาဖြစ်ပြီးကျိုတိုတက္ကသိုလ်မှာပညာသင်နေတဲ့မြန်မာကျောင်းသားတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဒီနောက်မှာတော့တိုကျိုမြို့ကိုပြန်လာมาဖြစ်ပြီးဂျပန်နိုင်ငံကနေဒီဇင်ဘာလ3ရက်နေ့မှာပြန်ဖို့လက်တလောစီစဉ်ထားတယ်လို့သိရပါတယ်ရှင
်မဆုမမရှင်ကိုရွေးချယ်တဲ့အစိုးရကိုနိုင်ငံနဲ့ကုလိုမျိုးတိုးတက်ဖို့အတွက်လူငယ်တွေအနေနဲ့ကိုယ်တိုင်ကြိုးစားကြဖို့လိုအပ်တယ်လို့ဘန်ကောက်မြို့တမဆတ်တက္ကသိုလ်မှာစီးပွားရေးဘွဲ့လွန်ပညာရပ်ကိုတင်ယူနေတဲ့မအီအီဖြူကပြောလိုက်ပါတယ်။ဝါရှင်တန်ကိုရောက်နေတဲ့မအီအီဖြူကိုမခင်ဖြူရဲကသွေးဆုံမေးမြန်းထားတာကိုဒီတင်ပတ်ရဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းမှာတင်ပြလိုက်ပါတယ
်။မအီအီဖြူကျွန်တော်တို့ VOA ရုံးနဲ့ပြည်သူတကကိုလည်းလာပြီးတော့ဒီမှာလာပြီးတော့အင်တာဗျူးပေးဆုံးမိနေဝင်ပေးတဲ့အတွက်အများကြီးပဲကျေးဇူးတင်ပါတယ်ရှင့်ဟုတ
်ကျမတို့လည်းဒီဟိုလာပြီးတော့လေ့လာခွင့်လည်းရရတယ်ဖြည့်ကစုံလည်းရရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့မအီဖြူကအခုထိုင်းနိုင်ငံမှာစီးပွားရေးပညာရပ်နဲ့ဘွဲ့လော်ကျောင်းတက်နေတဲ့ဟိုတက်သူကျောင်းသူတယောက်ပေါ့နော်အခုလည်းဒီအမေရိကန်ပြည်ထောင်စုက Robert Nathan Memorial Foundation မှာအဖွဲ့မှာလာပြီးတော့ဒီအလုပ်တင်တဲ့ဘောမျိုးပေါ့နော်ခဏယာယီလာနေရတယ်လို့လည်းသိရပါဗျ။ဆိုတော့အခုကကိုကားကဒီမြန်မာနိုင်ငံရဲ့ပြင်ပမှာထွက်ပြီးတော့အကြောင်းတက်နေတဲ့အကြောင်းသူတယောက်အနေနဲ့မြန်မာနိုင်ငံပြင်ပမှာလာပြီးတော့ပညာသင်ကြားတဲ့အခါမှာကိုမြန်မာနိုင်ငံမှာတော့သင်ကြားခဲ့တဲ့ပညာရေးစနစ်နဲ့ဘယ်လိုကွာခြားမှုတွေမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအင်းနီချင်းနိုင်ငံပေါ့နော်သူတစ်ဖြစ်ထိုင်းမှာကိုကတက်နေတဲ့ဆိုတဲ့အခါကျတော့ထိုင်းလိုအင်းနီချင်းနိုင်ငံတွေတောင်မှဒီမြန်မာနိုင်ငံရဲ့ပညာရေးမှာဘယ်လိုကွာဟာတာတွေကိုမြင်ရလဲတွေ့ကြုံရလဲ
။ဟုတ်ကဲ့။ကွာဟာတာတွေကတော့တော်တော်များတယ်ပေါ့နော်။အဲဘယ်လိုမျိုးကွာခြားမှုရှိလဲဆိုရင်ပထမနှစ်မှာစာလိုက်ရတာဥမာ econometric ပေါ့နော်လိုမျိုးဟာတွေသင်ရတဲ့အချိန်မှာဆိုရင်ကိုကအဲ့ဒီမှာဒီအထိုင်းကိုရောက်အကြောင်းကိုရောက်ကမှဒီ econometric တို့ဒီ mathematics နဲ့ပတ်သက်တဲ့ဟိုပါပေါ့နော် statistics မှာတော့ statistics တို့ကတော့ဟိုညီမနိုင်ငံမှာတော့သင်တော့သင်ခဲ့ဘူးလေဒါပေမဲ့အရင်အခြေခံပဲပေါ့နော
်စီးပွားရေးပညာရပ်နဲ့သက်ဆိုင်တဲ့
ဆိုင်နေပါသားရက်တွေမှာအဲ့မှာဆိုရင်ထိုင်းကအကြောင်းသားတွေဆိုရင်သူတို့ undergrad level ကနေကဥစား
ပထမ
ဥစားရိုးပွဲကနေကကိုသူတို့ econometric တွေကသင်ပြီးသားသင်ပြီးသားဆိုတော့သူတို့အတွက်ကဟိုအရင်ဟိုလွယ်တယ်ပေါ့နော်လွယ်တယ်ဆိုတော့သူတို့ဒီ master level မှာဆိုလဲကောင်းကောင်းလိုက်နိုင်တယ်အခုမြန်မာနိုင်ငံလာရတဲ့အခက်အခဲက econometric ဆိုတာမသင်ခဲ့ဘူးအဲ့တော့အစားနေပြီးတော့ဘာမှမသိတာနေစားလိုက်ရတယ်အဲ့တော့သူတို့နဲ့အကြောင်းအတန်းနဲ့မာနေဆရာပြောတာကိုဟိုတေချာသဘောမပေါက်တဲ့အတွက် undergrad အတန်းနေမှာမနေ့ပိုင်းစစအတန်းနေရှိရပေါ့အဲ့ undergrad အတန်းနေမှာမှ international english program အတန်းနေမှာတွားပြီးတော့ကိုကထပ်ပြီးတော့တက်တွားတက်တယ်ပေါ့နော်တွားတက်ပြီးတော့နားထောင်နေဟိုဆရာရင်းရှိမှခွင့်တောင်းပြီးတော့ကျွန်မလာတက်ချင်ပါတယ်ပေါ့နော်ဒီဟာတဲ့မှာဆိုအဲ့လိုမျိုးနေနဲ့လိုက်ခဲ့ရသူများထက်ပို့ပြီးတော့အချိန်ပေးပြီးတော့လုတ်ခဲ့ရတယ်ပေါ့နော်
ခဲ့ရတယ်ပေါ့နော်ဟိုဒီပညာရေးသူတို့သင်ကြားမှုပုံစံတွေကဆလိုပေါ့နော်ပညာရေးစနစ်အနေနဲ့ရောဘလို့သုံးသပ်မိတယ်လဲဆိုလိုတာကမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ဒီထိုင်းနိုင်ငံရဲ့ပညာရေးစနစ်ဘလို့နှိုင်းယှဉ်ပြီးတော့မြင်မိလဲ
။ဥမာအဖြစ်မြန်မာအထိုင်းမှာဆိုရင်ပထမနှစ် first semester ပေါ့နော်ပထမအတန်းပထမနှစ်ပထမ၄-၃လပေါ့နော်အဲ့ဒီကပြီးတာနဲ့ assess ဆိုတာပေါ့ဆရာတွေကို evaluation assessment ဆိုပြီးတော့လုပ်ခိုင်းတယ်လုပ်ရတာဒီဟာဌာနကနေပြီးတော့ဘယ်လိုအင်းလုပ်ရတယ်လုပ်တဲ့အတွက်ကြောင့်မလို့သူတို့ကကျောင်းသားတွေရဲ့ feedback ကိုအရင်အလေးထားတယ်ကျောင်းသားတွေ feedback အတိုင်းသူဆရာမတွေကိုဟိုအပြောင်းလဲလုပ်ပေးတယ်အဲလုပ်ပေးတယ်အဲ့ဒီအပြင်နောက်ပြီးတော့ဒီ program ရဲ့ညီမတို့ program ရဲ့ director ကိုယ်တိုင်ကအဲ in ဥစားဟာဒီဘာသာရပ်တွေထဲမှာငါတို့ဘယ်ဟာမျိုးထပ်ပြီးတော့ တို့ဖို့လိုလေအကုန်လုံးမေးတယ်ဗောနော်ဘလို့အခက်ခဲတွေရှိလဲညင်ညင်နီနီတွေ့ပြီးတော့ကိုမေးတယ်
ဆိုတာအကြောင်းသားကိုဥစားပေးတယ်တင်တာရေးစနစ်ပေါ့
ဟုတ်တယ်ကျောင်းသားဥစားအကျောင်းသားကိုလည်းဥစားပေးတယ်သူတို့ဘလို့အခက်ခဲရှိလဲသူတို့အချိန်မှာဟိုလိုက်ရတာအဆင်ပြေလားအဆင်မပြေရင်သူတို့ဘလို့မျိုးကူညီပေးရမလဲအဲ့ဒါအစားအကုန်လုံးကိုပြောရဲဆိုတော့ကျောင်းသားအနေနဲ့လည်းဆရာနဲ့ကိုမစိမ့်တော့ဘူးဗောနော်ရင်းရင်းနှီးနှီးဆက်ဆံမြန်မာနိုင်ငံမှာတော့ဟိုမြန်မာရဲ့ဒီ culture အတိုင်းတို့ဥစားဆရာမတွေကတော့ respect ပေးတာတော့အကုန်လုံးရှိရပါတယ်ဒါပေမဲ့တခုခုပြောဖို့ဆိုရင်ဟိုကြောက်ကြရတာဗောနော်ဟိုကိုကမှန်နေမောင်နဲ့ဒီဟာကိုဆရာမတင်လိုက်တယ်ဥစားဒီတခုကိုဒီဟာတင်းနဲ့တပောင်းလို့တစ်ဆိုတာကိုတင်းနဲ့တပောင်းနှစ်ဆိုတာကိုနှစ်တိုင်းပဲဟောတာဘာဖြစ်လို့အဲ့လိုမျိုးနှစ်ရတာလဲဆိုတာကိုမေးလို့မရဘူးဗောနော်
အဲ့လိုမျိုးတွေဒီလိုမျိုးပညာရေးစနစ်မှာကျောင်းသားတွေရဲ့ပါဝင်မှုတွေပို့ပြီးတော့ရှိလာအောင်လို့ရောင်းလဲမှုတွေမြန်မာနိုင်ငံမှာဆိုလို့ရှိရင်ဘယ်လိုတွေလုပ်နိုင်မလဲ
ဒီမှာအတိုင်းမှာဒီသမဆက်ကျောင်းမှာတွေ့ရတဲ့ကောင်းတဲ့အချက်ကလေးတွေကဒီမာစတာတက်နေတဲ့ကျောင်းသူကျောင်းသားတိုင်းဒီသူတို့နိုင်ငံကပေါ့နော်ထိုင်းလူမျိုးတွေဒီဒီဆရာမတွေလုပ်နေတဲ့သူတို့ရဲ့စီမံအင်ဂျင်ပရောဂျက်တွေရဲ့သူတို့ကဒီစာသင်တာတစ်ခုတည်းတည်းမဟုတ်ဘူးဆရာမတွေရဲ့အလုပ်ကစာသင်တာအပြင်တခြားဟိုသူတို့နိုင်ငံတော်ရဲ့ project တွေလည်းရှိတယ်တခြား private company တွေရဲ့ project တွေလည်းရှိတယ်အဲ့ project တွေပါလုပ်ရတယ်အဲ့ project တွေမှာသူတို့လုပ်ရတဲ့ဟာမှာဒီ master ကျောင်းသားတွေအကုန်လုံးကဆရာမတွေကိုကူခွင့်ရတယ်သူတို့အနေနဲ့ခေါ်တာတော့ research assistant ပေါ့နော် research assistant လုပ်လို့ရတယ်ဒါမှမဟုတ်ရင်စာသင်တာဝါသနာပါတဲ့လူဆိုရင်ဒီသင်ကြားတဲ့လက်ထောက်သင်ကြားပေါ့နော် TA လို့ခေါ် teaching assistant လုပ်လို့ရတယ်အဲ့လိုမျိုးတွေလုပ်ခွင့်ရှိရပါအဲ့တော့သူတို့သင်ကနေကကူကဒီကျောင်းသားတွေမှာအတွေ့အကြုံရှိသွားပြီးမှသူတို့ဆရာမလုပ်ချင်တယ်ဆိုတဲ့ဆန္ဒရှိတဲ့လူကနောက်သူတို့ professor လုပ် lecturer လုပ်ချင်တယ်ဆိုရင်ကျောင်းပြီးတာနဲ့literal ကိုရှောက်လို့ရပြီအဲ့လိုပဲတခြား research တွေမှာစိတ်ဝင်စားတဲ့လူတွေကအဲ research လုပ်လို့ရပါပြီပေါ့အစင်းသင်းဖြစ်သွားပြီပေါ့နော
်အခုဒီဟိုမြန်မာနိုင်ငံကနေပြီးတော့ပြည်ပမှာ track ပြီးတော့ပညာလာသင်နိုင်တဲ့ကျောင်းသားဥယျာဉ်ဆိုတော့တိတ်နေပါတယ်သူများနိုင်ငံနေနေရှင်ပေါ့နော်နောက်ပိုင်းမှာပို့ပြီးတော့ကျောင်းသားတွေများလာတယ်ဆိုတာတော့မှနည်းပါသေးတယ်ဆိုတော့ MEP အနေနဲ့ရောဒီလိုနိုင်ငံရဲ့ချမ်းမှာပညာသင်ကြားဖို့ရောက်ဖို့အတွက်ဘလောက်တိကိုချိုးပန်းအားထုတ်ခဲ့ရလဲဟိုအခုလာတက်တာရောပညာတော်သင်စုနဲ့လာတက်တာလား
ဟုတ်ကဲ့အဲထိုင်းမှာလည်းပညာတော်သင်စုကဂျာမန် foundation ပေါ့နော် Heinrich Böll Stefan အဲဒီကနေပြီးတော့ပညာသင်စုရပါတယ်အဲပညာသင်စုရဖို့မတိုင်ခင်ကတော့ကိုကတော့ပေါ့နော်ဒီဟိုအရင်ကနေကတော့ဒီပညာတော်သင်သွားတဲ့လူတွေကိုအရင်အားချခဲ့တာပေါ့အဲ့လိုအားချခဲ့တဲ့အတွက်ကြောင့်လည်းကိုကလိုအပ်တဲ့ကိုယ့်ဝင်မှာရှိတဲ့လိုအပ်တဲ့မှာအင်္ဂလိပ်စာရောကွန်ပျူတာရောအဲ့ဒီဟာတွေအကုန်လုံးတော့ကိုအနေနဲ့ပေါ့နော်တဖက်လန်လေးလာကော့ကိုလေးလာရတယ်လေးလာပြီးတော့အဲ့ဒီဟာလေးလာပြီးတော့မှကိုရောက်ချင်တဲ့နေရာကိုကိုဟိုမှာအခုဆိုရင် economics စီးပွားရေးပညာကိုစိတ်ဝင်စားတဲ့အကြောင်းမလို့စီးပွားရေးပညာသူတို့ဒီပညာသင်ဖို့အခွင့်အလမ်းတွေရလာတဲ့အချိန်မှာရှောက်လိုက်တယ်ရှောက်လိုက်တဲ့အချိန်မှာအကြောင်းကနေပြီးတော့ကျောင်းကနေပြီးတော့အရင်ဆုံးကျောင်းအောင်ရှောက်ရတာပေါ့ကျောင်းကနေပြီးတော့လက်ခံပြီးတော့မှဒီ scholarship foundation တွေကနေပြီးတော့ interview တွေလုပ်တယ်အဲ့ဒီမှာမှအဲ့လိုမျိုးအစင်းစင်းနဲ့တော့ဖျက်ချော်ခဲ့ရတယ်ပေါ့နော
်စီးပွားရေးနဲ့လာတက်တဲ့ကျောင်းသားတွေရောများသလား
အဲမြန်မာနိုင်ငံကတော့ရှားတယ်မှာမြန်မာနိုင်ငံဆိုညီမအားရနှစ်မှာဆိုရင်တရနှစ်မြန်မာနိုင်ငံ2ယောက်ပဲရှိရပါတော့
။ဘာကြောင့်ရှားတယ်လို့ထင်လဲ။ဘာလို့စီးပွားရေးပညာရပ်မှာတိတ်ပြီးတော့မြန်မာနိုင်ငံထွက်ကြရလို့ထ
င်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာအဲရှိပါတယ်စီးပွားမှာစီးပွားရေးပညာရပ်နဲ့ဘွဲရတဲ့လူတွေလည်းရှိတယ်။ဒါပေမဲ့သူတို့အဲ့ဒီဟာကိုတက်တာကတချို့ကလည်းဝါသနာပါလို့ကြတော့တက်တဲ့လူကြတော့သူတို့ဆရာမတွေပဲပြန်လို့ကြတယ်။ကျန်တဲ့လူတွေကဒီစီးပွားရေးပညာရပ်နဲ့ဆိုတော့အပြင်မှာလည်းသူတို့အတွက်အလုပ်ကန်ခွင့်လန်းမရှိဘူး။အဲ့တော့ဘာပို့ပြီးခေစားလဲဆိုရင်စီးပွားရေးတက်ကတူမှာပဲဟိုဘောနစည်ရင်းကင်ဘောနကွန်မတ်စ်နဲ့ပြီးတဲ့လူတွေအကောင့်တင်းနဲ့ပြီးတဲ့လူတွေအဲ့ဒီလူတွေကအဲ့တော့သူတို့အဲ့ဟာတွေကပို့ပြီးတော့ demand ကများတယ်လို့ဖြစ်နေရပါတော့။နောက်တော့စီးပွားရေးပညာကြတဲ့စီးပွားရေးပညာရှင်ရဲ့လို့အတိမတ်ပြုခြင်းကခံရတာနည်းတယ်လीမြန်မာနိုင်ငံမှာအခုနောက်ပိုင်းမှာဒါဟို2012နည်းနည်းဟိုအစိုးဥစားပါတော့ဟိုစီအစိုးရနေပြီးတော့ဒီလိုမျိုးဟိုဒီမိုကရေစီဖော်ဆောင်တဲ့အစိုးရပေါ့နော်အဲ့လိုမျိုးကနေတက်လာတော့မှဒါစီးပွားရေးပညာရှင်ဖြစ်လို့ပါလို့ဆိုတာကြားတာပေါ့မြန်မာနိုင်ငံမှာအဲ့လိုမျိုးစီးပွားရေးပညာကိုအားပေးတဲ့အစိုးရကိုယ်တိုင်ကလည်းအားမပေးတဲ့အဲ့လိုမျိုးအတိုင်းအဝိုင်းအကုန်လုံးကဘာဖြစ်လို့ဆိုတော့မိဘအတိုင်းအဝိုင်းတွေကလည်းအားမပေးဘူးဆိုတာလည်းဒီပညာနဲ့ဘွဲရပြီးရင်အလုပ်ရဖို့ဆိုတာမကျိန်းသေးဘူးလေမကျိန်းသေးတော့ဒီမိဘတွေဘယ်သူတွေကလည်းအားမပေးကြအောင်အဲ့တော့ဘာတွေများသွားလဲဆရာဝန်တွေဟာတွေပဲအဓိကမြန်မာနိုင်ငံမှာဖြစ်နေတာကဆရာဝန်ဖြစ်မှအင်ဂျင်နီယာဖြစ်မှအဓိကအဲ့လိုဖြစ်ကမှဒ ဒီဝင်ငွေကောင်းမယ်တို့အဲ့လိုမျိုးထင်တာပေါ့နော်ဒါပေမဲ့အားကတော့အရင်ကနေရဆင်းရတာဒီဆရာဝန်ဖြစ်မှမဟုတ်ဘူးပေါ့နော်စီးပွားရေးပညာရှင်ဖြစ်မှစီးပွားရေးပညာဆိုတာကဒီနိုင်ငံအတွက်မဖြစ်နိုင်ငံတစ်ခုမှာစီးပွားပညာဆိုတာမဖြစ်မနေလိုအပ်တယ်ဘာဖြစ်လို့လဲဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုတာဒီစီးပွားရေးပုံမှာပဲလုံးလုံးအခြေခံတယ်ပေါ့နော်အဲ့ဒါကြောင့်မလို့စီးပွားရေးပညာကမြန်မာနိုင်ငံအတွက်နောက်ထပ်ပေါ့နော်လူငယ်တွေများများကိုလည်းစီးပွားရေးပညာကိုစိတ်ဝင်စားနဲ့အဲ့ဒီဟာနဲ့ကိုပြန်ပြီးအသုံးချနိုင်အောင်အဲ့လိုမျိုးဖြစ်အောင်လဲပေါ့နော်ပြန်ပြီးတော့မျှဝေပြီးတော့တိုက်တွန်းခြင်းပါတယ
်အခုဒီမြန်မာနိုင်ငံမှာမကြခင်မှာဆိုလို့ရှိရင်ဟိုအပြောင်းလဲတွေမြင်ရတော့မဲ့အခြေအနေတွေရှိနေတာပေါ့နော်ဟိုရွေးကောက်ပွဲမှာ NLD ပါတီကလည်းအနိုင်ရသွားတယ်ဆိုရတဲ့ဖြစ်လာတော့မယ်ဆိုတော့ဒီဆိုရတဲ့လက်ထက်မှာရောဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အပြောင်းလဲတွေဘယ်လောက်ထိလုံနိုင်လိမ့်မယ်လို့မျှော်လင့်ထားလဲ
စီးပွားရေးနဲ့ပတ်သက်လို့ပေါ့နော်နိုင်ငံရဲ့စီးပွားရေးကလည်းပို့ပြီးတော့သူတို့အနေနဲ့ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မယ်ပြီးတဲ့အခါဒီအနေဘယ်လိုပြောအစိုးရအစိုးရတက်မှာလဲသူတို့ကချမှတ်ထားတဲ့ဒီစီးပွားရေးပညာနဲ့ပတ်သက်လို့ချမှတ်ထားတဲ့မူဝါဒတွေကလည်းဒီအဲစီးရင်လက်သမားတွေကိုပို့ပြီးတော့လက်သမားတွေရဲ့ဟိုကအဲစာဝန်ရင်းအကုန်လုံးစီးပွားရေးပညာကိုပို့ပြီးတော့ဟိုလှုပ်ဖွံ့ဖြိုးတိုးတက်အောင်လုပ်ပေးမယ်အဲနောက်အဓိကလိုအပ်တဲ့အခြေခံအဆောက်အုံတွေကိုလည်းတေချာပြန်ပြီးတော့ပေါ့နော်သူတို့အနေနဲ့ပြန်ဟိုပညာရေးစီးပွားရေးပညာရေးကျမ်းမာရေးအဲ့ဒီဟာတွေမှာလည်းပြန်ပြီးပြုပြင်မယ်ပြီးအဓိကဖြစ်နေတဲ့ဟိုဆာစားမှုတွေလက်စားမှုတွေအဲ့ဒီအရာတွေကိုပြုပြင်မယ်ဆိုတော့အပေါ်တော့အဖက်ဘက်ကနေပြုပြင်လာရင်တဖြည်းဖြည်းနဲ့တော့ဟိုမြန်မာနိုင်ငံကလည်းဒီအာရှမှာပါဟိုထိတ်တန်းရောက်နိုင်တဲ့နိုင်ငံတစ်နိုင်ငံအနေနဲ့ဖြစ်ဟိုအချိန်ချင်းမှာပေါ့နော်ဖြစ်လာမှာလို့မျှော်လင့်ပါတယ
်စီးပွားရေးပညာရှင်တွေပို့ပြီးတော့မွေးထုတ်ပေးဖို့လိုတယ်လို့ဟုတ်တယ်လား
ဟုတ်အဲအဲ့ဒါတော့လိုတာပေါ့မှာစီးပွားရေးပညာရှင်များပို့ပြီးနောက်ပြီးစီးပွားရေးပညာများလိုရတယ်လို့စီးပွားရေးပညာရက်ကိုလူငယ်တွေကအရေးပါအကြောင်းကိုလည်းပို့ပြီးတော့သိအောင်လို့ဟိုလူဟိုပါပေါ့နော်လှုပ်ဆောင်ပေးရမှာပေါ့နော်မစီးပွားရေးတက္ကသိုလ်ကဆိုလဲစီးပွားရေးတက္ကသိုလ်မှာဒီစီးပွားရေးပညာရက်ကဘလို့အရေးပါအကြောင်းစီးပွားရေးပညာရက်ရဲ့နိုင်ငံပေါ်မှာအသုံးချနိုင်မှုတွေကိုလူငယ်တွေပို့ပြီးတော့သိအောင်လုံနိုင်ရမှာပေါ့နော်အဲ့ဒါမှပဲစီးပွားရေးပညာရှင်ရတယ်ပို့ပြီးထွက်လာမှာ
ဆိုတော့အဲ့ဒီအစိုးရဖွဲ့လာလို့ရှိရင်ဒါလူလူလူလာတဲ့အစိုးရတရက်ဖြစ်လာနိုင်မယ်လို့ထင်သလားဒီအစိုးရနောက်ပိုင်းမှာရောဒီမြန်မာနိုင်ငံဒီပညာရေးစနစ်အပြောင်းလဲလူငယ်တွေအတွက်လူငယ်တွေအတူကိုပို့ပြီးတော့လူငယ်တွေဘဝကိုတိုးတက်ရတိုးတက်ဆောင်ပို့ပြီးတော့လုပ်ပေးနိုင်မယ်ဘလို့ခွင့်လန်းတွေပို့ပြီးတော့ရှိလာနိုင်မယ်လို့မျှော်လင့်တယ်လေကိုယ့်ရဲ့မျှော်လင့်ချက်ကလေးပေါ့နော်နောက်အစိုးရတက်လက်ထက်မှာလူငယ်တွေအတွက်ဘာတွေမျှော်လင့်နိုင်မလဲ
အဲ့ဒါလည်းလူငယ်တွေအနေနဲ့ပို့ပြီးတော့ဒီတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတွေမှာပါဝင်လာနိုင်မယ်ပြီးရင်နိုင်ငံတကာဘာလို့ဆိုတော့ဒေါ်ဆန်းစုကြည်ဆိုတာဒီကဘာကအကုန်လုံးအသိအမှတ်ပြုရတဲ့တကယ်ဟိုခေါင်းဆောင်ကောင်းပေါ့ဆိုအဲ့တော့ကဘာကနေလဲဒီမြန်မာနိုင်ငံအတွက်လိုအပ်တဲ့ပေါ့နော်သူတို့အကူအညီအထောက်ပံ့နေလဲပြီးမယ်အဲ့တော့လူငယ်တွေအနေနဲ့လည်းပို့ပြီးတော့တခြားနိုင်ငံတွေမှာပညာရေးပေါ့နော်အဓိကအဖြစ်ပညာရေးတွေသူတို့ဒီလိုမျိုးအလုပ်တွေနေဟိုမနော် fellowship program တွေမှာပို့ပြီးတော့ပါဝင်နိုင်မယ်အဲ့ဒါကြောင့်မလို့လူငယ်တွေနေအခုခေတ်ကအခွင့်အလမ်းတွေရတော့လာတော့မယ်ဒါပေမဲ့ကိုယ့်စီမှာဟိုပညာရေးအပြင်အစင်းသင်းဖြစ်နေဖို့ပြင်ဆင်ထားဖို့ပဲလိုတယ်ပေါ့နော်ပြင်ဆင်မထားရင်တော့တခြားလူတွေနေရင်မောင်တန်းဖို့ဆိုတာကဟိုကိုကအမြဲတမ်းနောက်ကျနေမယ်အခုနောက်ပိုင်းဆိုရင်ပေါ့နော်ဒီနေ့NLD အစိုးရလည်းတက်လာတော့မယ်ဆိုရင်ကိုကရွေးချယ်ထားတဲ့အစိုးရလည်းဖြစ်သွားပြီအဲ့တော့ကိုရွေးချယ်ထားတဲ့အစိုးရအတွက်ကောကိုတိုင်းကိုနိုင်ငံအတွက်ကိုလူမျိုးအတွက်ကောပို့ပြီးတော့ဟိုတိုးတက်ခြင်းနဲ့ဆိုရင်ကိုတိုင်းကနေပြီးတော့စပြီးတော့ပြောင်းလဲပြီးတော့ကြိုးစားနေကြိုးစားစီခြင်းနဲ့လူငယ်တွေကိုလည
်းအခွင့်အလမ်းတွေကတော့ပိုရှိလာမယ်လို့ပြောလဲနေပေါ့ကျေးဇူးကြားတင်ပါတယ်မဲ့ဤရှင
်ကျေးဇူးတင်ပါတယ်ပေါ့ကျေးဇူးတင
်ပါတယ်သဒ္ဒရှင်တွေကြားခဲ့ရတာကတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင်
ဗျူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမသာသရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တနင်္ဂနွေနေ့ညပိုင်းအတန်းလွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရရထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့် SNIT စီစဉ်တွေကို line to meter 24 25 30 51အပြင် line လက်မီတာ190ရို့ကနေပြီးတော့တူးချက်ဖန်ယူနာဆင်နိုင်ပါတယ်အခုတော့ဘတ်စင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါရောင်းမယ်အခုအရင်ဆုံးသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပါမယ်ရှင်။အစိုးရကဦးဆောင်အကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုသုံးသပ်ခြင်းဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ်။မိုက်အင်ဂျင်နံကကုညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင်ရွေးကောက်ပွဲကြီးပြီးသွားလို့အနိုင်ရပါတီဆိုတာပေါ်ပေါက်လာပါပြီ။နောင်ဖွဲ့စည်းမဲ့လွှတ်တော်နဲ့အစိုးရအဖွဲ့ဘလို့ပုံပန်းသဏ္ဍာန်ရှိမလဲမှန်းဆနိုင်ပါပြီ။လွယ်လွယ်ပြောရရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှမ်းမိုးမဲ့လွှတ်တော်နဲ့ NLD ကဖွဲ့စည်းမဲ့အစိုးရအဖွဲ့ပါ။ဒီလွှတ်တော်နဲ့အစိုးရအဖွဲ့ဟာလက်ရှိလွှတ်တော်နဲ့အစိုးရအဖွဲ့စီကနေတိုက်ပီရဲ့လုပ်ငန်းဆောင်တာကိစ္စအဝဝကိုလွှဲပြောင်းရယူဆက်ခံပါလိမ့်မယ်။အဲ့ဒီထဲမှာလက်နက်ကင်တိုင်းသားတွေနဲ့ငင်းငယ်ကြီးတိဆောက်ရေးကိစ္စလည်းပါဝင်ပါတယ်။ငင်းငယ်ကြီးအကောင့်ထဲဖော်မှုနဲ့ပတ်သက်ပြီးသမရဦးသိန်းစင်အစိုးရလက်ထက်အကောင့်ထဲဖော်နေတာဘယ်အထိခီးရောက်နေပြီလဲ။လက်ရှိဘာမှနေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။တကယ်တော့သမရဦးသိန်းစင်အစိုးရလက်ထက်တည်ရင်းငင်းငယ်ကြီးလုပ်ငန်းတွေကိုလွယ်လွယ်ကူကူအကောင့်ထဲဖော်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။တက်မတော်ကကြောထောက်နောက်ကံပြုထားတဲ့အစိုးရအဖွဲ့ဖြစ်ပေမဲ့လက်နက်ကင်တိုင်းရင်းသားတွေနဲ့ညှိနှိုင်းတဲ့အခါကိုယ်စိတ်တိုင်းကျဆုံးဖြတ်အကောင့်ထဲပေါ်လို့ရခဲ့တာမျိုးလည်းမဟုတ်ပါဘူး။များသောအားဖြင့်တက်မတော်ရဲ့သဘောထားကိုရယူပြီးမှအကောင့်ထဲပေါ်လို့ရခဲ့တာပါ။အစိုးရဟာလက်နက်ကင်တိုင်းရင်းသားတွေနဲ့အပေးယူလို့ဆွေးနွေးညှိနှိုင်းနေဆိုတာထက်တက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားသဘောတူညီချက်တွေရအောင်ကြားခံညှိနှိုင်းပေးရတဲ့အဖွဲ့သဘောမျိုးပို့ဆောင်တာတွေ့ကြရပါတယ်။အလုံးသိကြပြီဖြစ်တဲ့အတိုင်းအစိုးရဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပထမအဆင့်အပြည့်ရဲ့သဘောတူညီမှုရရေးဒုတိယအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မူပေါင်းရေးဆွဲရေးတတိယအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပပြီးညှိနှိုင်းအဖြေရှာရေးစတုတ္ထအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကနေပေါ်ပေါက်လာတဲ့သဘောတူညီချက်ကိုလွှတ်တော်မှအတည်ပြုချက်ရယူဖွဲ့စည်းပုံပြင်ရေးဆိုတဲ့မူကိုကင်ဆွဲအကောင့်ထဲပေါ်ခဲ့ပါတယ်ဒီလုပ်ငန်းစဉ်တွေကိုတိုင်းသားတွေဘက်ကလည်းသဘောတူပါတယ
်ပထမအဆင့်တိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA တခုရဖို့ညှိနှိုင်းကြပါတယ်ပထမအဆိုရဘက်ကတင်ပြတဲ့မူကြမ်းတိုင်းသားတွေဘက်ကတင်ပြတဲ့မူကြမ်းနှစ်ခုရှိခဲ့ပါတယ်နောက်ဆုံးတိုင်းသားတွေတင်ပြတဲ့မူကြမ်းကိုအခြေတည်ပြီးအဆင့်ဆင့်ညှိနှိုင်းဆွေးနွေးပြီးမှလက်ရှိ NCA စာချုပ်ကိုရလာတာပါဒါနဲ့ပတ်သက်ပြီးအဆိုရငြိမ်းချမ်းရေးအကောင့်ထဲဖော်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းပြောတာမှန်ပါတယ်အားလုံးသဘောတူတဲ့သမိုင်းမှာမရှိခဲ့ဘူးသေးတဲ့ DNCA စာချုပ်ကိုသူတို့တွေလွယ်လွယ်ကူကူရခဲ့တာမဟုတ်ဘူးဆိုတာပါပြဿနာက NCA ကိုသဘောတူပြီးလက်မှတ်ရေးထိုးတော့မယ်ဆိုတော့မှစတာပါအားလုံးသိကြပြီဖြစ်တဲ့အတိုင်းအစိုးရနဲ့တပ်မတော်ဟာ NCA စာချုပ်မှာလက်နက်ကင်တိုင်းသားအဖွဲ့တွေအားလုံးရေးထိုးဖို့သဘောမတူပါဘူးကိုကန့်တောင်းပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေကိုခြံလှတ်ထားလို့ပြီးအထူးသဖြင့်ကိုကန့်တပ်ဖွဲ့ကိုလက်မှတ်ရေးထိုးမှုမှာမပါဝင်စေလိုပါဘူးဒါကို KIA နဲ့လက်နက်ကင်အဖွဲ့တချို့ကသဘောမတူပါဘူးKNU, RCSS, SSA, တောင်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်၈ဖွဲ့ကသဘောတူပါတယ်။ဒီလိုနီးနဲ့အစိုးရဟာ NCA ကိုလက်နက်ကင်၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးလိုက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်အကောင့်ထဲပေါ်ပါတယ်။ဒီလိုငြိမ်းချမ်းရေးလုပ်ငန်းအကောင့်ထဲပေါ်နေတဲ့အချိန်မှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာတိုက်ပွဲကြီးတွေဆက်ဖြစ်နေတာကတော့အားလုံးသိပါ
။ NCA လက်မှတ်ထိုးပြီးအကောင့်ထဲပေါ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့နှစ်ပိုင်းကွဲသွားပါတယ်။ပထမတစ်ပိုင်းကတော့စည်ရေးဆိုင်ရာကိစ္စရပ်တွေဖြစ်ပြီးအစိုးရတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားတွေနှစ်ဖက်ပဲညှိနှိုင်းပြီးလုပ်ရတဲ့ကိစ္စပါ။အဲ့ဒီအပိုင်းမှာ NCA စာချုပ်အရာနှစ်ဖက်လေးစားလိုက်နာရမယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစီရင်စည်းကမ်းများနဲ့စစ်ဖက်ဆိုင်ရာကျင့်ဝတ်များဆိုတာမျိုးကိုညှိနှိုင်းနိုင်ခဲ့ပါတယ်။ပြောရရင်နှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအကြားနောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပွားအောင်လုပ်နေကြတဲ့အပိုင်းမှာအောင်မြင်မှုတွေရနေပြီးထိတွေ့တိုက်ခိုက်မှုတွေလည်းမကြားရသလောက်ဖြစ်နေတဲ့အခြေအနေပါပြည်ထနာတက်တာကတော့နိုင်ငံရေးနဲ့သက်ဆိုင်တဲ့အပိုင်းမှာပါ NCA စာချုပ်မှာအ ပြစ်ခတ်ရက်တဲ့ကိစ္စတွေတွေမကရှစ်ဆက်လုပ်ရမယ့်နိုင်ငံရေးဆိုင်ရာလုပ်ငန်းစဉ်တွေကိုအချိန်နဲ့တကွတိတိကျကျဖော်ပြထားပါတယ်။ဘလောက်အကြာမှာမူပေါင်းရေးဆွဲပြည်ရမယ်။ဘလောက်အကြာမှာနိုင်ငံရေးဆွေးနွေးပွဲကြီးဆရမယ်ဆိုတာမျိုးဖြစ်ပါတယ်။ဒီလိုနဲ့ NCA မှာပါတဲ့အတိုင်းနိုင်ငံရေးဆွေးနွေးပွဲကြီးကျင်းပနိုင်ရေးအတွက်မူပေါင်းချမှတ်တဲ့ဆွေးနွေးပွဲကြီးလုပ်ဖို့ဖြစ်လာပါတယ်။အဲ့ဒီမူပေါင်းဆွေးနွေးပွဲကိုအစိုးရနဲ့တက်လက်နက်ကင်တိုင်းရင်းသားနိုင်ငံရေးပါတီကိုယ်စားလှယ်များဆိုပြီးအစုအဖွဲ့၃ဖွဲ့ကတူညီတဲ့ကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးဆုံးဖြတ်ရမှာပါ။အစိုးရနဲ့တိုင်းရင်းသားဘက်ပြဿနာမရှိပေမဲ့နိုင်ငံရေးပါတီများဆိုတဲ့အစုအဖွဲ့ကိုယ်စားလှယ်ရွေးချယ်ရေးမှာတော့ပြဿနာရှိလာပါတယ်။တကယ်ဖြစ်တဲ့နာကတော့ရွေးကောက်ပွဲအပြီးကာလပြည်သူလူထုထောက်ခံမှုရလဒ်လဲထွက်ပေါ်လာပြီးဖြစ်လို့ဒီကိုယ်စားလှယ်ရွေးချယ်ရေး NLD ပါတီကိုတာဝန်ပေးတင်ပါတယ်။ပြည်သူရွေးလို့အရွေးချယ်ခံရတဲ့ပါတီတွေကကိုယ်စားလှယ်တွေနဲ့ဒီအစုအဖွဲ့ကိုဖွဲ့စည်းတင်ပါတယ်။ဒါပေမဲ့ဝင်းချင်းဦးအောင်မင်းနဲ့အစိုးရအဖွဲ့ဘက်ကအဲ့ဒီလိုမလုပ်ခဲ့ပါဘူး။မြန်မာနိုင်ငံမှာပါတီပေါင်း60ကျော်ရှိတယ်ဆိုပြီးပြည်သူထောက်ခံမှုမရလို့အမတ်တရားမှအရွေးမခံရတဲ့ပါတီကလူတွေကိုပါကိုယ်စားလှယ်စီရင်ထည့်သွင်းတာမျိုးလုပ်ခဲ့ပါတယ်။ဒါကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကလက်မခံပါဘူး။အဲ့ဒီလိုအခြေအနေမျိုးမှာအစိုးရနဲ့တိုင်းရင်းသားတွေဘက်ကဆွေးနွေးပွဲတွေကိုဆက်သွားနေမယ်ဆိုရင်နောက်ဆက်တွဲအခက်အခဲတွေကြုံတွေ့ရတော့မှာအသေးချာပဲဖြစ်ပါတယ်
။လက်ရှိနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေရဲ့အစမှာကိုပဲအင်အားကြီးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ကိုယ်စားလှယ်တွေကလည်းမပါပြည်သူလူထုတရားလုံးထောက်ခံတဲ့ NLD ပါတီကလည်းကိုယ်စားလှယ်အနေနဲ့မတက်ပဲလေးလာသူအနေနဲ့ပဲတက်ပါတယ်။ဒီလိုဆွေးနွေးပွဲတွေကနေဆုံးဖြတ်ချက်တွေချမှတ်ခဲ့မယ်ဆိုရင်နောင်အားလုံးသဘောတူတဲ့တကယ့်အစ်မှန်တဲ့ညဉ့်ညဉ့်အတွက်အသုံးဝင်မဲ့ဆုံးဖြတ်ချက်တွေလုပ်ငန်းစဉ်တွေဖြစ်လာတော့မှမဟုတ်ပါဘူးဒီအတွက်အခုချိန်ကစပြီးဝန်ကြီးဦးအောင်မင်းနဲ့အစိုးရအဖွဲ့ဘက်ကနေမူပေါင်းဆွေးနွေးပွဲကျင်းပပုံကျင်းပနည်းကိုအသေးချာပြန်သုံးသပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်မြန်မာဒီမိုကရေစီပြည်တွင်သတင်းသုံးသပ်ချက်ကိုတင်ပြပေးလိုက်တာပါရှင်ခရိုလာမဲအင်္ဂါနေ့တရရိုက်လေးလိုင်းဆွေးနွေးခန်းမှာဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါ
ရရှိများရှင်အရင်စစ်ဆိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအဆိုးရတည့်ရလက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့ကြိုးစားသင့်ပါသလားဒါမှမဟုတ်အမျိုးသားပြန်လည်တည်မြဲရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလို့ရှင
်။ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ။
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးဖော်ပြပေးမယ့်သောရရှင်ရဲ့အဆောင်ကတော့ကိုအေးဝင်းရဲ့အဆောင်ဖြစ်ပါတယ်။ VOE ကိုသူနားဆင်လာခဲ့တာ10နှစ်သားလောက်ထဲကပါ။ဆိုပြီးတော့ဒီသောရရှင်ကရေးထားပြီးတော့အဲ့ဒီခါလည်းနားဆင်ခဲ့တယ်ဆိုပေမဲ့အဆောင်ကတော့အခုမှအရေးပြည့်တယ်ဗျာတဲ့။ဥထောင်းတို့လက်ထက်ခဲကအစီအစဉ်တွေကိုနားဆင်ပါတယ်အစီအစဉ်အားလုံးနှိပါးကိုကြိုက်ပါတယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ပို့ပြီးတော့သဘောကျပါတယ်တဲ့ခေကိုထင်ဟပ်စေတဲ့အစီအစဉ်တစ်ခုလို့ပြောရင်လည်းရမယ်ထင်ပါတယ်ဝင်ပြီးတော့လည်းဆွေးနွေးကြပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကကြောက်ပတောင်းကဖြစ်ပါတယ်သူရဲ့ cell phone number ကိုလည်းထည့်ပေးလိုက်ပါတယ်နော်ဟုတ်ကဲ့ပါ ဒါရိုက်လိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးခြင်းနဲ့ဆိုရင်တော့ကျမတို့ဒါရိုက်လိုင်းအစီအစဉ်နေမှာဘာတွေဆွေးနွေးမလဲဆိုတာတင်ကြပြီးတော့ဟိုအပတ်စဉ်ကြီးညာရပါရယ်เนาะဆိုတော့ကိုအေးဝင်းအနေနဲ့ဒီဒါရိုက်လိုင်းအစီအစဉ်ကြီးညာတာကိုကြားလို့အဲ့ဒီအစီအစဉ်ရဲ့ဟိုဆွေးနွေးမဲ့အကြောင်းအရာကိုလည်းသဘောကျလို့ဝင်ပြီးတော့ဆွေးနွေးခြင်းနဲ့ဆိုရင်တော့ကျမတို့စီကိုဟိုအ ယ်ရှင်။ကိုကျော်ကျော်ဆိုတဲ့သောရရှင်ကတော့သတင်းနဲ့ဆိုင်တဲ့ internet line တွေအခက်အခဲဖြစ်လို့ပါဆိုပြီးတော့စာတို့လေးရေးလာပါတယ်။လူတို့အနေနဲ့ရရှိလာတဲ့သတင်းတွေကိုပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်။ဒီသောရရှင်က internet အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုလိုက်ပါတယ်။ဟုတ်ကဲ့ပါ။ဒီသောရရှင်ပြောတဲ့ဒုတိယအကြောင်းကိုတော့ကျွန်မသဘောပေါက်ပါတယ်။ပထမအကြောင်းမှာတော့လူတို့အနေနဲ့ရရှိလာတဲ့သတင်းတွေပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်ဆိုတာဘလို့မျိုးလဲဆိုတာဥပမာပြောပြပေးရင်တော့ကျမတို့နားလည်သဘောပေါက်ဖို့လွယ်မယ်ထင်ပါတယ်နော်အခုလောလောဆယ်တော့သောရရှင်တောင်းဆိုချင်တာဘာလဲဆိုတာသိချာသဘောမပေါက်ပါဘူး internet အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုပါတယ်ဆိုလို့ internet အသုံးပြုနည်းကကွန်ပျူတာရှင်းမှာ time နေဦးဆိုရင်တော့အဲ့ဒီအကြောင်းကိုလေးလိုင်းပေါ်ကနေသင်ခန်းစာထုတ်လွှင့်ပို့ချပေးဖို့တော်တော်လေးကိုခက်ခဲပါလိမ့်မယ်နော်မဖြစ်နိုင်ဘူးလို့ပဲပြောရပါမယ်ရှင် internet သုံးပုံသုံးနည်းကတော့ဒီနှီးစက်ရလူတွေစီကပြပေးရင်လည်းပဲသုံးရင်းနဲ့ internet ကတက်သွားတာကများပါတယ်ဟိုလိုတင်တန်းနေတော့ရှိပါတယ်ရှင်ဒါပေမဲ့လည်းဟိုကုနာကျွန်မပြောသွားသလိုပဲ computer ရှေ့မှာ internet ရှိတော့မှသေချာလက်တွေ့ထိုင်ပြီးတော့သင်ပြတော့မှအဆင်ပြေမှာဖြစ်ပါတယ်ရှင်ဗီဒီယိုအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးပြီးစာရေးလာတဲ့တော်ရရှင်တယောက်ကတော့ Facebook က VA စာမျက်နှာပေါ်မှာစာရေးလာတာဖြစ်ပါတယ်။သူကကျွန်တော်တို့တင်ဆက်ပေးတဲ့ကဘာတလွားခေးသွားအစီအစဉ်ကိုကြည့်ရှုပြီးတော့အခုလိုစာလေးရေးလာတာပါ။ VA အခုအမများခင်ဗျားတဲ့တခုလောက်တောင်းဆိုချင်ပါတယ်။ VA ရဲ့တင်ဆက်မှုမှာကဘာတလွားခေးသွားကဘာဘောကအထင်ပေါ်ကျော်ကြားတဲ့နေရာကြီးခေါ်သွားပေးတဲ့အစီအစဉ်မှာဖျောက်ပွင့်ရတဲ့နေရာကိုရောကျေးဇူးပြုပြီးခေါ်သွားပေးပါလို့ဒီသောရရှင်တောင်းဆိုလာပါတယ်။သောရရှင်ကိုပိုဖြစ်ပါတယ်ရှင်။ဟုတ်ကဲ့အစီအစဉ်တင်ဆက်ပေးတဲ့မတ်စုမြတ်မုံကိုပြောလိုက်ပါမယ်နော်။ကျော်နိုင်ဆိုတဲ့သောရရှင်တယောက်ကလည်းစာရေးပြီးတော့သူသိချင်တာတစ်ခုကိုမေးလာတာပါ
။အကြံပြုလို့ဆိုတော့အခုလို VOA ကသတင်းပေးပို့မှုရဲ့ဓာတ်ရိုက်ကြည့်လို့လည်းရနေပြီ။အတန်ဖိုင်လဲနားဆင်နေရလို့ကျွန်တော်အရင်ကျေးဇူးတင်ပါတယ်။တစ်ချိန်လုံးရေဒီယိုနဲ့နားထောင်ရတဲ့ဒုက္ခတစ်ခုတော့လွတ်မြောက်သွားပါပြီ။အရင်တုန်းကလိုမနဲ့ညအချိန်ကိုထိုင်ဆောင်စရာမလိုတော့လို့ပိုတော့ကောင်းပါတယ်ဗျာ။အခုဟာတခုမရှင်းတာက www.voanews.com ပြီးတော့ဘာရက်ရမှန်းမသိတဲ့ပြဿနာပဲကြံပါတော့တယ်။ဒါလည်းအဆင်ပြေရင်ကူညီပါအောင်လို့မြေတားရက်ခံပါတယ်။ဒီနေရာကနေမြန်မာပြည်ကသတင်းတွေပို့လို့ရတယ်ဆိုတော့အဆင်ပြေတာပေါ့ဗျာ။ VOA ဝိုင်းတော်သားများအားလုံးကျန်းမာစေကြောင်းဆုတောင်းပါတယ်။မင်္ဂလာရှိတဲ့နေ့လေးတွေဖြစ်ပါစေဗျာ။
ဟုတ်ကဲ့ပါဒီကိုကျော်နိုင်ကိုဖြည့်ချားပေးရမယ်ဆိုရင်တော့ www.voanews.com အဲ့ဒီလိပ်စာရဲ့အနောက်မှာ slash အင်္ဂလိပ်လို့ဆိုရင် slash မြန်မာလို့ဆိုရင်တော့မြင်းဆောင်လေးကိုပြောတာပါအဲ့ဒီမြင်းဆောင်လေးကိုရိုက်လိုက်ပြီးတော့မှ Burmese B-U-R-M-E-S-E လို့ရိုက်လိုက်တဲ့အခါမှာကျမတို့ရဲ့ internet ပေါ်က VOA website ကိုရောက်နိုင်ပါတယ်ရှင်အဲ့ဒါကိုပြောတာပါလိပ်စာပြည့်စုံက voanews.com/burmese ဖြစ်ပါတယ်အခုလိုမျိုးအီးမေးလ်ကနေစာရေးပြီးတော့ဆက်သွင်းရင်လည်းအဆင်ပြေပါရဲ့နော်။ VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းတယ်လီတပုံးနဲ့ဖြောပြေးပေးကြပါတယ်။ Richard Bladen သိဆိုထားတဲ့ဒီသတင်းလေးကို2015 February လကစတင်ထုတ်ဝေဖြန့်ချိတာဖြစ်ပြီးတော့လူများအားပေးမှုရတဲ့သတင်းဖြစ်ပါတယ်။သူရဲ့ဘဝမှာကြုံခဲ့ရတဲ့မအောင်မြင်မှုတွေထိခိုက်နှိမ့်နာမှုတွေကြားကဇွဲမလျှော်ဘဲနဲ့ဆက်ပြီးတော့စူးစမ်းနိုင်မှုရည်ရွယ်ချက်နဲ့ Defy Song ဇွဲမလျှော်တဲ့စူးစမ်းဆိုတဲ့သတင်းလေးရေးဆက်တာဖြစ်တယ်လို့တေးရည်သူ Richard Bladen ကပြောထားတာပါစိတ်သက်ခွန်အားပေးစွမ်းနိုင်တဲ့ဒီသတင်းလေးကိုနားဆင်ခံစားကြည့်ပါဦးနော် Like a small boat on the ocean sending big waves into motion Like how a single word can make a heart open I might only have one match But I can make an explosion And all those things I didn't say Were wrecking balls inside my brain I was screaming loud tonight Can you hear my voice this time? This is my fight song Take back my life Rachel Platten ဒီဆိုထားတဲ့ Fight Song ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့မွေးနေ့တေးလက်စာမြမတခြင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုဆက်ပြီးတော့တော်ရရှင်တယောက်ရင်ဖွင့်လာတဲ့စာကိုဆက်ပြပြခြင်းပါတယ်ရှင်။လှိုင်းကမာရွတ်အင်းစိန်လမ်းမနပင်နေထိုင်ကြတဲ့နားမခံနိုင်ကြတဲ့တော်ရရှင်များဆိုတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးပါမယ်။ဒီတော်ရရှင်က
မနက်၈နာရီကနေည၈နာရီထိရန်ကုန်အနှံ့ရင်ကျော်ပိတ်ဆို့တာအများအသိပါခင်ဗျာ။ရင်ကျော်ပိတ်တာနဲ့ရင်မောင်းများစုကသူတို့ရဲ့စိတ်ဖိစီးမှုကိုထွက်ပေါက်ရှာကြတဲ့အနေနဲ့ကောင်းကောင်းနဲ့တီးကြပါလေ။ခုံးနေတီးကြတာကိုပြည်လန်းကဘာအေးဖျားလန်းလိုလမ်းကျယ်ဒီမှာထက်အင်းစိန်လန်းကန္နာလန်းစတဲ့လူနေတိုက်တန်းတွေနဲ့ကပ်နေတဲ့လမ်းနေနှဘေးမှာနေထိုင်ကြတဲ့ပြည်သူတွေနားမခံသာအောင်နေ့စဉ်ခံစားနေကြပါလေ။ကာကြီးကငယ်ဘောင်းဆောင်ရဲ့ဒေါသတကြီးထီးကြတဲ့ဟွန်တန်တွေဟာအလွန်ပဲစိုးပါတယ်။အိန္ဒိယအရှေ့တောင်အာရှနိုင်ငံတွေမှာနဲ့တခြားကမ္ဘာနိုင်ငံတွေရဲ့မြို့ပြတွေမှာကားဟွန်းကိုအဆက်မပြတ်တီးကြသလိုတီးခွင့်မပြုပါဘူး။ကျွန်တော်တို့မြန်မာနိုင်ငံသားရိုင်းစိုင်းတဲ့အပြုအမူကိုနိုင်ငံတော်ကခွင့်ပြုထားသလိုဖြစ်နေပါတယ်ဗျာ။ဒါကိုသက်ဆိုင်ရာမှာသိရှိအောင်တင်ပြပေးရပါခင်ဗျာ။
ကောင်းတဲ့တီလုံလုံလမ်းမမှာနေထိုင်နေကြတဲ့အိမ်တွေနားမခံနိုင်အောင်ဖြစ်ရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြောလာပြီးသူတို့အခက်အခဲကိုကိုချင်းစာကြည့်ကြပါဆိုပြီးတော့ပြောလာတာဖြစ်ပါလိမ့်ရှင်။၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတွေပင်ဆင်လာတာမရရှိတဲ့ကိစ္စကိုပြောပြခြင်းမှနေဆိုပြီးတော့၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတူဖြစ်တဲ့ဦးလှမြင့်တန်းစာရေးလာတာဖြစ်ပါတယ
်။ကျွန်တော်တို့၆မြို့နယ်ထွေထွေရုံးမှာတပြည့်ငိမ့်စားယူထားတဲ့ဝန်ထမ်း၈ဦးရှိပါတယ်။အသက်ရွယ်လိုက်2လကနေ8လအထိကြာမြင့်မှာဖြစ်ပေမဲ့ပင်စင်လာစာခန်းစားဝင်မရရှိသေးတဲ့တချို့သေဆုံးတချို့လေဖြတ်တချို့လည်းကျန်းမာရေးချို့တဲ့ဖြစ်နေကြပါတယ်။လက်ရှိဝန်ထမ်းတွေလာစာတိုးနေချိန်မိမိတို့ငိမ့်စားယူပြီးဝန်ထမ်းများအနေနဲ့ရရှိမဲ့ပင်စင်လာစာကိုအားကိုးရတော့မှဖြစ်တာကြောင့်ငိမ့်စားလာစာများအမြန်ရရှိနိုင်အောင်သက်ဆိုင်ရာကနေငင်းညာထောက်ထားသောအပြင်ဆောင်ရွက်ပေးသင့်ပါကြောင်းဗီဒီယိုကနေတစ်ဆင့်တင်ပြခြင်းပါတယ်ခင်ဗျာ။
ပင်စင်ယူပြီးကမှအရင်တော့လှုပ်ခဲ့တဲ့လှုပ်ခလာစာတွေအတွက်ပြန်ပြီးတော့အစိုးရကပြန်ထောက်ပံ့တဲ့အငိမ့်စာလာစာတွေကိုအားကိုးနေရမယ့်သူတွေအတွက်လည်းထည့်သွင်းပြီးတော့ဖြည့်ရှင်းပေးပါဆိုပြီးတော့ဒီသောရရှင်အငိမ့်စာဝန်ထမ်းဦးလာမြင့်တန်း VOE ကတစင်ပန်ကြားလာပါတယ်။ရှင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဒီမှနေရချင်ပါတယ်။ဒီတောက်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးအလှည့်ပေးပါမယ်ရှင်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တေးတောင်းလာတဲ့သောရရှင်တရက်ကိုအလှည့်ပေးကြပါတယ်ရွှေတိုးမောင်ဆိုတဲ့သောရရှင်ကညောင်လေးပင်မြို့နယ်လက်ပံဘူးရွာကအမေအဖေနဲ့ညီကိုမောင်နှမတွေအားလုံးနားဆင်ဖို့အတွက်တခြင်းလေးတစ်ပုဒ်တောင်းဆိုခြင်းပါတယ်ဆိုပြီးတော့အစိုးရထုတ်ရင်တင်ရဲ့ကျယ်ရီစုံတဲ့ညတခြင်းလေးထုတ်လွင့်ပေးပါတယ်ကျွန်တော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေလို့ဒီတခြင်းလေးကိုတောင်းရခြင်းဖြစ်ပါတယ်ဆိုပြီးတော့သောရရှင်ရွှေတိုးမောင်ရေးလာပါတယ်ဟုတ်ကဲ့ဒီတော့ဒီသောရရှင်တောင်းထားတဲ့တခြင်းလေးပဲဒီတစ်ပတ်ထုတ်လွှင့်ပေးကြပါရစေနော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေတဲ့ရွှေတူမောင်ရဲ့မိဘညီကိုမောင်နှမတွေအားလုံးနားဆင်ဖို့တောင်းဆိုထားတဲ့သူ့ရင်တဲ့ကျေရီစုံနဲ့ညာဆိုတဲ့တခြင်းလေးကို VOA တိချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
So oh me,
ဆိုတဲ့ခြေရည်စုံနဲ့ညဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် video ကိုလည်းစာရေးကြပါအောင်ရှင်သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေအိမ်ပြန်ခြင်းမိမဲ
အပီဆုံးနာအိမ်မရှိမအေးတနာကျော်ရဲ့မြမပြီမပေးစာများကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါခုတော့ကမ္ဘာတလွားထူးခြားဆမ်းမြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာဝက်ကိုအလမွေတရိတ်ဆန်အဖြစ်မွေးမြူရာခေတ်စားနေပါတယ်အာဖရိကတိုက်ကဇင်မာဘွေနိုင်ငံမှာတော့ရုပ်ဆိုးပြိုင်ပွဲကျင်းပခဲ့ပြီးတော့အမျိုးသားတဦးဟာအကြီးတန်းဆုံးစုကိုရရှိသွားပါတယ်ခုလိုထူးထူးခြားခြားသတင်းတွေကိုမခင်ဖြူတွေနဲ့ကိုငင်းချန်းတို့ကတင်ဆက်ထားပါတယ်ရှင်
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာအလမွေတရိတ်ဆန်တစ်တမျိုးမွေးမြူတာခေတ်စားနေပါတယ်။အဲ့ဒါကတော့မက္ကဆီကိုထရက်ချူဝါဝါခွေးလည်းမဟုတ်တခြားခွေးအမျိုးအစားမဟုတ်ပါပဲနဲ့ဝက်ပေါက်ကလေးတွေပဲဖြစ်ပါတယ်။တနင်္ဂနွေလုံးမှာအခုလိုဝက်ကိုအလမွေတရိတ်ဆန်လို့မွေးတာဟာ3000လောက်ရှိနေပြီးတော့အများစုဟာမက္ကဆီကိုစီးတီးမြို့တော်မှာဖြစ်ပါတယ်။တရိတ်ဆန်ဆရာဝန်တယောက်ကအခုလိုဝက်ပေါက်မွေးမြူတာကိုစတင်ခဲ့ရတာရေပန်းစားလာတာဖြစ်ပါတယ်။တခြားနိုင်ငံအတော်များများမှာဝက်ကိုအလှမွေးတရိတ်ဆန်နေနဲ့မွေးနေကြတာကြာပြီဖြစ်ပေမဲ့လို့မက္ကဆီကိုနဲ့လက်တင်အမေရိကနိုင်ငံတွေမှာတော့အခုမှလူကြိုက်များလာတာပါအလှမွေးတရိတ်ဆန်ထိန်းချုပ်ရေးကျွမ်းကျင်သူတွေကတော့အလှမွေးတရိတ်ဆန်ဝက်တွေစွန့်ပစ်ခံရရင်လည်းစိတ်မပူကြဘူးခံမှန်းချကြပါတယ်ဘာလို့လဲဆိုတော့သူတို့သာလမ်းပေါ်လျှောက်သွားနေရင်ညစာအဖြစ်စားခံရမှာမို့လို့ပါတယ်ရှင
်စားပွင့်တပွင့်ကိုအစာပေါင်းတန်း1000လောက်ပုံကြီးချဲ့ကြည့်ရင်ဘယ်လိုမြင်ရပါမလဲ။ဩစတြေးလျနိုင်ငံကသိပ္ပံပညာရှင်တွေဟာဒီမေးခွန်းကိုဖြေဖို့အတွက်ကမ္ဘာအကြီးဆုံး3ဘက်မြင် Crystal Molly ကျူးကြီးတစ်ခုကိုတည်ဆောက်ခဲ့ပါတယ်။ဘောလုံးပေါင်း 38,880 နဲ့ဆက်နေတဲ့ဒုတ်ချောင်းလေးတွေနဲ့3ဘက်မြင်စားပွင့်ပုံစံကိုသူကဖန်တီးခဲ့တာပါ။ဒါရီအလုံးကိုတစ်ဆက်တည်းဖြစ်အောင်ဆက်လိုက်လို့ရှိရင်10ကီလိုမီတာလောက်တော့ရှိပါတယ်။လူတွေနေစဉ်သုံးနေတဲ့ပစ္စည်းကိုအစာပေါင်းတန်း1000လောက်ချဲ့ကြည့်ရင်ဘယ်လိုမြင်ရမလဲဆိုတာသိစေချင်လို့ဒီပုံကိုဥပမာအနေနဲ့တိဆောက်ခဲ့တာလို့သိပ္ပံပညာရှင် Robert Quick ကပြောပါတယ်။ဒီဟာကအင်မတန်ကိုအမှုပညာလက်ရမြောက်ပြီးတော့ဘက်တစ်ခုခုကကြည့်လိုက်လို့ရှိရင်ပုံစံအမျိုးမျိုးကျဲပုံ၊တရီကန်ပုံ၊လမ်းကြောင်းပုံတွေကိုပါမြင်နိုင်ပါတယ်။အခုလို Crystal ဟာကြောင်းမြတ်ရတနာလို့ပဲသတ်မှတ်လို့မလုံလောက်ပါဘူး။ကျွန်တော်တို့နေစဉ်သုံးပစ္စည်းတွေမှာလည်းပါဝင်နေပါတယ်။ဒီဟာရေးသားမရှိရင်ဖုန်းတွေလည်းမသုံးနိုင်တယ်လို့ TV လည်းကြည့်နိုင်တော့မှာမဟုတ်ပါဘူး။နောက်ပြီးနိုင်ဆိုတာလည်းမရှိနိုင်ပါဘူး။တူတူပြောရရင်ကျွန်တော်တို့ဟာ Crystal မရှိဘဲနဲ့မရှင်းတန်းနိုင်ပါဘူးလို့သိပ္ပံပညာရှင် Health ကပြောပါတယ်။ Materials for daily life look like when magnified by few times.
အာဖရိကတိုက်ကဇင်ဘာဝေနိုင်ငံမှာတော့ရုပ်ဆိုးပြိုင်ပွဲကျင်းပခဲ့ပြီးတော့အသက်42နှစ်အရွယ်အလုလက်မဲ့အမျိုးသားတဦးဟာအကြီးတန်းဆုံးစုကိုရရှိသွားပါတယ်။ဒါပေမဲ့လည်းဒုတိယစုရတဲ့သူကမချေနှက်ပဲဒိုင်းလေးဖက်လိုက်တယ်လို့စွပ်စွဲတဲ့ဒီပြိုင်ပွဲဟာပို့ပြီးတော့ရုပ်ဆိုးသွားခဲ့ရပါတယ်။ပရမစုရသွားတဲ့မိုင်ဆန်စီရီဟာရှေ့သွားတွေကျိုးနေတာဖြစ်ပြီးတော့ဆုပ်ပြတ်နေတဲ့အင်ဂျီကိုဝစ်ပြီးဝင်ပြိုင်ခဲ့တာဖြစ်ပါတယ်။အလုလက်မဲ့ရခိုင်လုံးများနေတဲ့တိုင်းပြည်တစ်ခုဖြစ်တဲ့ဇင်ဘာဝေမှာရုပ်ဆိုးပြိုင်ပွဲပရမစုဒေါ်လာ900ဟာအတော်လေးကိုများပြီးသူဟာတခြားပြိုင်ပွဲ900ကိုကြော်ဖြတ်အနိုင်ရသွားတာပါအရင်တစ်ခေါက်ကနံပါတ်၄နေရာပဲချိန်ခဲ့ပြီးအခုတစ်ခေါက်သူအခုလိုနိုင်တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်ပါတယ်လို့ပြောပါတယ်သုံးကြိမ်ဆက်တိုက်အကြီးတန်းဆုံးစုကိုရခဲ့ဘူးတဲ့ဝီလီယမ်မတ်စ်ဖီနူကတော့ဒုတိယစုဒေါ်လာ100ပဲရခဲ့ပြီးဂျိုင်းတွေကမတရားတဲ့အကြောင်းနဲ့နောက်တစ်ခါဒိုင်အစ်စ်တွေကိုခက်တဲ့နေဆိုတဲ့အကြောင်းဒေါ်သားတကြီးပြောဆိုသွားခဲ့ပါတယ်ပွဲစီစဉ်သူတွေကတော့
ตู้นี่แหละอจีตันผู้တွေကအလှရှာမယ်ဆိုရယ်စိတ်နဲ့ပြိုင်ပွဲကိုနှစ်ထောင်စနှစ်ခုနှစ်ကတည်းကကျင်းပခဲ့တာဖြစ်ပြီးကမ္ဘာရုပ်အစိုးဆုံးပြိုင်ပွဲကိုလည်းကျင်းပဖို့အစီအစဉ်ရှိတယ်လို့ပြောဆိုသွားပါတယ်ရှင်ကမ္ဘာတော်ထူးခြားဆမ်းများအစီအစဉ်ကိုထုတ်လင်းပေးလိုက်တာပါရှင်မနေ့ဖြန်သတင်းလာနေမနေ့ပိုင်းအစီအစဉ်တွေမှာတော့ခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍ ခင်ပြီးဆုံးတော့မှာပါ။ကြာရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။ Syria နိုင်ငံမြောက်ပိုင်းမှာရုရှားတို့ရဲ့တိုက်ခိုက်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးလူ40လောက်ထဏ်ရာရရှိခဲ့တယ်လို့ Syria ရေလှုပ်ရှားသူတို့ကဒီကနေ့မှပြောပါရတယ်။လူစီကားရာဇေးကိုထိမှန်ခဲ့တဲ့အခုလေကြောင်းတိုက်ခိုက်မှုတွေကတူရကီနယ်စပ်နဲ့20ကီလိုမီတာဝေးကအစ်တလီခရိုင်တွင်အာရီဟာမြို့မှာထိမှန်ခဲ့တာဖြစ်တယ်လို့ Syria နိုင်ငံတွင်ကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗြိတိန်ခြေဆိုင် Syria ရေစောင့်ကြည့်ရေးအဖွဲ့ကပြောဆိုတာဖြစ်ပါတယ်။အမေရိကန်အစိုးရအနေနဲ့တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကနေသတင်းအချက်အလက်စုဆောင်းတဲ့လုပ်ငန်းကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အမေရိကန်အစိုးရရဲ့ Contractor Wyndham Hall Edward Snowden ရဲ့လျှို့ဝှက်အစီအစဉ်ပိတ်သိမ်းခဲ့ပြီးတဲ့နောက်သဘောထားကွဲလွဲမှုတွေဖြစ်လာပြီးနောက်ဆုံးမှာအဲ့ဒီလုပ်ငန်းကိုအခုလိုအဆုံးသတ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတူရကီလုံခြုံရေးတပ်ကနေပြစ်ချခဲ့ပြီးတဲ့နောက်တေဆုံးခဲ့ရတဲ့ရုရှားလေယာဉ်ကလေယာဉ်မှူးတအုပ်ရဲ့ရုပ်အလောင်းကိုပြန်လည်ပို့ဆောင်နေတယ်လို့တူရကီကဒီကနေ့ပြောပါရတယ်။ရုရှားလေယာဉ်မှူးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကတူရကီနိုင်ငံကိုတည်ယူခဲ့ပြီးအော်သရော့ခရီးယန်ထုံးနှံဆင်လာအတိုင်းဆောင်ရွက်ပါတယ်လို့လည်းတူရကီနိုင်ငံချိုင်းဝန်ကြီးအာမက်ဒါဘူတိုဂလူကပြောဆိုခဲ့ပါတယ်။လေယာဉ်ပြတ်ကျခြင်းအတွင်းရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေကဒုတိယလေယာဉ်မှူးကိုတော့ကယ်တင်ခဲ့နိုင်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Sonyak ဖြစ်ပါတယ်။ View American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ243.40ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တူအောင်မြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေ။ကျွန်မနှောင်းလောက်ပါ။
This program has come to you from the Voice of America, Washington.